ထိုင်းနိုင်ငံမှာသွားရောက်လုပ်ကံခဲ့ကြတဲ့မြန်မာနိုင်ငံသားအလို့သမားတွေသူတို့မူရင်းဒေသအသီးသီးကိုပြန်ရောက်သွားကြတဲ့အခါကိုဗစ် -19 ကူးစက်ထောင်းမှုရှိမရှိသိရဖို့အတွက်သဆိုင်ရာဒေသအသီးသီးမှာသူတို့ကိုတရားခွဲပြီးစောင့်ကြည့်နေပါတယ်။ဒီလိုတရားခွဲစောင့်ကြည့်တဲ့လုပ်ငန်းအပြင်ကိုဗစ် -19 နဲ့ပတ်သက်ပြီးအသိပညာပေးတာ၊ကာကွယ်တားဆီးတာ၊လိုအပ်တဲ့အကူအညီပေးတာစတာတွေမှာဒေသခံအရက်သားတွေဟာကိုယ်အသိစိတ်ဓာတ်နဲ့ကိုပရာဟိတလူသားတွေဖြစ်ဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်။အဲ့ဒီလူတွေတဲကကရင်ပြည်နယ်ဖအံမျိုးကကိုအောင်မိုးနဲ့ပဲခူးမျိုးကကိုငိန်ချမ်းအောင်တို့ကို Facebook Messenger ကနေတဆင့်ကျွန်တော်ဆက်သွယ်ပြီးသူတို့ဒေသတွေကအချိန်နီးသူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးထားပါတယ်။ဟိုကိုငိန်ချမ်းအောင်နဲ့ကိုအောင်မိုးတို့ကျွန်တော်တို့ VOE ရဲ့ဆက်သွယ်မိမြန်းကမှာပါဝင်ခဲ့တဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ပထမအဆုံးကိုငိန်ချမ်းအောင်ရေကိုငိန်ချမ်းအောင်တို့ကဒီဒီကအဖြစ်တော့ကျွန်တော်တို့ထိုင်းဘက်ကပြန်လာတဲ့ကိုနိုင်ငံသားမြန်မာလူသမားတွေပေါ့နော်။သူတို့တွေကဒေသတိတိရောက်သွားတဲ့အထက်မှာကျွန်တော်အခုချိန်ထိတိထားသလောက်ကဒီပဲခူးနဲ့ကရင်ကတော်တော်များတာကြောင့်မို့လို့ကျွန်တော်ကကိုငိန်ချမ်းအောင်နဲ့ကိုအောင်မိုးနဲ့ကိုဒီနေ့ကျွန်တော်ဆွေးနွေးဖို့စီကူရတာပါ။ဆိုတော့လက်ရှိအဖြစ်ပဲခူးမှာထိုင်းဘက်ကပြန်လာတဲ့လူအကြီးအကျယ်ဘယ်လောက်ရှိနေပြီလဲကိုငိန်ချမ်းအောင်။
အခုကျွန်တော်တို့စရင်စရာတိကျတော့ဗောနော်ကွန်တင်းသဘောနဲ့ပဲပြောမှာဖြစ်မယ်ကွာလက်ရှိကကျွန်တော်တို့ကတက္ကသိုလ်မှာရေဟိုပဲခူးမျိုးတွေကအတော့ကဘုံကြောင်မှာရေနှစ်ခုထားရတာဗောကွာနှစ်ခုထားတော့လက်ရှိနေတာတော့ကျွန်တော်တို့133ယောက်ကွာတက္ကသိုလ်မှာရှိပါတယ်ဟိုအတော့ကကြောင်မှာတော့36ယောက်တော့ရှိတယ်ကွာရေတော့ကဟုလို့စေအဲ့လောက်ပဲဟိုပဲခူးမျိုးပေါ်ရဲ့ကွန်တင်းထိုင်းပြန်ဗောနော်ကွနော်နောက်တစ်ခုကပဲခူးတိုင်းမှာကျွန်တော်တို့ကမြောက်ရီကနေပြီးတော့ခွဲပလိုက်တာဗောအိုးဝေါ်ဆိုဝေါ်ပေါ့နော်တိုက်ဦးပေါ့အဲ့ဒီကဝါမျိုးနဲ့ဆိုလဲကဝါမျိုးနဲ့ပေါ့အဲ့ဟိုကြောက်တကားတို့ပဲလို့ပဲနွယ်ကုံတောင်ကူအဲ့လိုခရိုင်နေခွဲပလိုက်လို့ကိုက
ဟုတ်ကဲ့
လူကြီးနေကဝါတာကို
ဟုတ်ကဲ့ဆိုတော့နေ့စဉ်ကိုပြန်နောက်ထပ်ပြန်ဝင်လာတဲ့လူတွေရှိနေတော့မဲလား
ရှိတယ်ကိုဝင်ကြတယ်နေရောညအောင်ပေါ့နော်ကျွန်တော်တို့ဟိုပြီးကြတဲ့ရက်တရားဆိုလို့ချင်းအဲ့ဖရားကြီးလောက်ကနေပြောညနှစ်ချက်တို့၃နိုင်ဒီကိုတော့သွားပြီးတော့လောက်ရတယ်ဟာဒီအပိုင်းကြီးရှိပါတယ
်ဟုတ်ကဲ့
ဝင်ကြပါတယ
်ဟုတ်ကဲ့ကောမိုးကောမိုးကတော့လက်ရှိကဟုတ်ကဲ့ပြောကိုကြီးနဲ့ပြော
အညာဘက်ခိုးဝင်တဲ့အပိုင်းပါညာကြတော့အဲ့ဒါကြတော့ရက်ွက်နေတာနဲ့သတင်းပေးမှပဲတိမှာကိုကကျွန်တော်တို့ကြတော့မသိတော့ဘူးလေအဲ့လိုကြတော့
ဟုတ်ဆိုတော့ကိုကြီးချင်းအောင်ဆိုလိုချင်တာကညာဘက်ကိုအဲ့လိုမျိုးမသိအောင်ပြန်လာလူတွေရှိတယ်လား
ရှိတယ်ကိုအဲ့ဒါကကျွန်တော်တို့ဒီကိစ္စတွေမဖြစ်ခင်တည်းကကြိုကြိုဝင်ကြတာကိုကကျိုးကကြတော့လေဒီတကြံနဲ့ညီတော့ပြန်ပြန်လာကြတာပေါ့နော်ယောဂအခြေအနေမစားမဖြစ်ခင်တည်းကလေ
ဘာဖြစ်လို့အဲ့လိုမျိုးခိုးပြီးတော့ဝင်တာမျိုးလုပ်တာလဲကိုကြီးကြောင
့်ဟိုဟာကြတော့ခုနောက်ပိုင်းကျွန်တော်တို့ဒီ24 25မှာကျွန်တော်တို့ဗရာဟိတတွေကဒီရတွေကိုကျွန်တော်တို့ဒီပကောမှာဆိုလဲမွန်ဆန်မြရက်ွက်ကြီးရှိတယ်ကိုရဲ့နောက်ဟိုအဲ့နောက်ကမဟာစီဒီပိုင်းတို့ဂျီနီကန်တို့ပဲတော့မှာတအားများတယ်ပေါ့နော်မွန်နေထိုင်းမှာလုတ်သွားလုတ်တဲ့ဖွဲ့စည်းတွေကများတယ်တော့ကျွန်တော်တို့ကအဲ့လိုတို့ပြင်ညာပေးမယ်ဆိုပြီးတော့ဒီစေယုံကကျွန်တော်တို့စေယုံကြီးပေါ့ဆရာကျန်နိုင်မောင်နဲ့ကျွန်တော်တို့ဗရာဟိတတွေအကုန်လုံးတွေ့ဆုံကြတာတွေ့ပြီးတော့မှကျွန်တော်တို့ကတော့ဘလို့လောက်အောင်လဲသူတို့ရှိရလဲနီးနာယူတာဗောလေပညာပေးဆိုပြီးကျွန်တော်တို့ကကိုဗစ် -19 ပညာပေးဆိုပြီးတော့အဲဘီနိုင်းနေကပ်ပြီးတော့စပြီးတော့လောက်ကြတာအဲကြမှာဟိုဘလို့ကောမဲ့တရားဝင်လို့ဖြစ်သွားတာဗောကွာအဲကြမှာကျွန်တော်တို့ဖွဲ့စည်းတရားအဲ့ဒါဆိုတားမယ်အဲဟိုဖျားကြီးလောက်ကစောက်ကြမယ်ပါညာဒါမျိုးဗောကွာ
ဟုတ်ကဲ့
အဲကြမှာပဲသိရတာ
ဟုတ်ကဲ့ကော်မိုးကြီးကော်မိုးကတော့လက်ရှိကဖတ်အံမှာဗောနော်ဆိုတော့ကော်မိုးရှိနေတဲ့ဖတ်အံမှာအပါအဝင်ကော်မိုးသိတဲ့လောက်ကင်းပြင်းနေဆိုတော့ဒါထိုင်းနဲ့ကပ်နေတယ်နေရာမျိုးတွေအများကြီးရှိတယ်ဆိုတဲ့အခါကျတော့ကော်မိုးသိထားသလားဖအံမှာလက်ရှိထိုင်းနိုင်ငံကပြန်လာတဲ့ကိုယ်နိုင်ငံသားမြန်မာလူသမားတွေကို quarantine လုပ်ထားတာဘယ်လောက်လောက်ရှိပါလဲတခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
အဲကျွန်တော်စရင်လေးပေါ့နော်နေနေကစရင်လေးတစ်ခုလိုက်တောင်းကြည့်လိုက်တဲ့အခါမှာကျွန်တော်ဖအံမျိုးပေါ်မှာပေါ့မျိုးနယ်ပေါ့ဖအံမျိုးနယ်မှာဆိုရင်ကျွန်တော် facility quarantine နေနေကတော့343ရှိတယ်စခန်းကတော့5ခုပေါ့နောက်ကျွန်တော် community facility quarantine ကျတော့ကျွန်တော်ဒေသပေါ့နော်သက်ဆိုင်ရာရွာတွေကြီးရွာတွေမှာလုပ်တဲ့ခံရနေရာကတော့48ခုရှိတယ်။အဲ့တော့182ဦးပေါ့ဒါဖန်မျိုးနဲ့လိုင်းဘွဲမျိုးနဲ့မှာဆိုရင်တော့တီးတန့်ဟို facility quarantine မရှိဘူး။ဒါပေမဲ့ဒီတော့ဒီကြည့်လက် quarantine တွေပေါ့နော်သူက community quarantine က64နေရာရှိပြီးတော့လူက233ဦးရှိတယ်။ဒါတော့စရင်ပေါ့နော်တက်လာတဲ့စရင်
ဟုတ်ကဲ့
။နောက်တန်တော်ကြီးမှာကြတော့ facility quarantine က4ခု။နောက်လူကြီးက23ဦး။ဟု
တ်။ဟုတ်ကဲ့။နောက်40ဟုတ်ကဲ
့။ရလာ
ရတယ်ကွာမှုရတယ်ဆက်ပြောပါအ
ာဖာပေါ်မြို့နယ်မှာဆိုရင်တော့သူက facility quarantine site က4ခုရှိရဲသူကတော့71ကော့ဂရိတ်မြို့နယ်မှာဆိုရင်facility quarantine site အဲသူက5ခုရှိရဲ39ခုပေါ့နောက် community quarantine ကကျတော့120ခုလောက်ထားပြီးတော့သူက126ဦးရှိရဲ့ဒါ concrete မြို့နယ်ပေါ့မြောက်ဒီမှာကျတော့သူက facility quarantine site ကသူက6နေရာရှိတယ်809ဦးပေါ့เนาะ community based facility quarantine ကတော့သူက4နေရာလောက်ထားပြီးတော့106ဦ
းဟောမနေဦးเนาะလူကြီးကြီးအတွက်မကြီးအတွက်မနေဦးเนาะကောင်းဘူ
းမနေဦးပြအားလုံးဟိုကျိုင်းတဲ့ကြီးမှာကျတော့ကျွန်တော် facility quarantine ကကျတော့3နေရာလောက်ထားတယ်262ဦးပေါ့စုစုပေါင်းဆိုရင်ကျွန်တော် facility quarantine ကနှစ်ပိုင်းပေါ့နော်အစိုးရပိုင်းကတာဝန်ယူလုပ်တဲ့နေရာစုစုပေါင်းဆိုရင်9မြို့နယ်မှာ28ဦး1433ဦးနောက်ကျွန်တော် community based facility quarantine လောက်တာကတော့239နေရာ629ဦးဒါတပင်းရလုံးအချုပ်ပေါ့ဟုတ်ကဲ့
ဆိုတော့နေ့စဉ်လည်းပဲနောက်ထပ်ဝင်နေတော့မယ်
ဟုတ်တယ်ဝင်နေတော့ပဲပေါ့နော်ဟိုအရင်ရက်လောက်ကျွန်တော်30ဒီ30 31လောက်မှနည်းနည်းလေးဟိုဘက်ကဟန့်လိုက်တဲ့အချိန်မှာတော့နည်းနည်းလေးအဝင်နေသွားတာပေါ့
ဟုတ်ကဲ့အခုကတော့
ဝင်တော့ဝင်လာနေတော့
ဟုတ်ကဲ့အခုကတော့ပိတ်ထားဟုတ်ကဲ့ဟုတ်ကဲ့အခုကတော့ပိတ်ထားတော့ဆိုတော
့ time back ကလည်းနည်းနည်းပိတ်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့
ဟိုတည်းပြီးခဲ့တဲ့2ရက်လောက်ကဆိုဖမ်းရတယ်လို့အသံ
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့
ဟုတ်ကဲ့နည်းနည်းလေးချိန်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အခုကဟိုဘက်ကဟိုဘက်ဒီဘက်ကပိတ်လိုက်တော့တည်ရဝင်ပြန်လာတဲ့လူတို့နည်းနည်းတော့တန့်သွားတာပေါ့နော်
တန်တော့ဟောလူအုပ်ကြီးတော့မရှိတော့ဘူးပေါ့နည်းနည်းတော့လေဟိုအောက်ကနေကန်းနဲ့ကူးနေတဲ့သဘောတော့ရှိတော့
ဟုတ်ကဲ့ဆိုတော့ကိုငင်းချမ်းအောင်ကကိုအောင်မိုးရောကတကယ်တကယ်ကြတော့အဖွဲစည်းဟလာတီတီကြကြိုင်ဖို့ပဲနဲ့ကိုအသိစိတ်ဓာတ်နဲ့ကိုဒီဥစ္စာကဝိုင်းလုံးမှရမယ်ဆိုတဲ့အသိနဲ့လုပ်နေကြတာပေါ့နော
်ဟုတ်ကဲ့ဟုတ
်ဟုတ်ကဲ့ဆိုတော့ကိုငင်းချမ်းအောင်အခုကိုငင်းချမ်းအောင်စားလုတာကနေပြီးတော့ဒီကနေ့ဒီအချိန်ထိပေါ့နော်ဟလာဒီတီချာခွဲထားတဲ့လူတွေကိုအကူအညီပေးရတဲ့နေရာမှာကိုကြီးကြောင့်တွေ့ကြုံရတဲ့အတွေ့အကြုံတွေစိတ်ထဲမှာရှိတဲ့ခံစားချက်လေးအကျဉ်းအရင်ဆုံးပြောပြပါလား
။ဟောကျွန်တော်တို့ကဒီဟာလဲကိုကတခါမှမကြုံဘူးလေ။မကြုံဘူးတော့ဒီ24ရက်နေ့တုန်းကကျွန်တော်တို့စဆဆုံးကိုကဝင်နေဗျ။အဲ့နေရာရောက်30ကျော်လောက်ရှိတယ် expert ပေါ့နော်နစီစာ။အဲ့ဒါကျွန်တော်တို့ဘကိုးဝင်တက်ကလေးရွာမှာထားတာပေါ့။အဲ့တော့အဲ့နေရာလဲချက်ချင်းဆိုတော့ကျွန်တော်တို့အဲဒီတန်နာဒီကျမရေးဆရာမတွေနဲ့ဒီကဟိုကာကွယ်ရေးပေါ့နော်ဒီတန်နာဆရာဒီနေ့ပေါင်းပြီးတော့ကျွန်တော်တို့ပါရိုက်ရာပွဲတွေနဲ့သွားပြီးတော့သွားစစ်ကြတာပေါ့သွားစစ်တော့ဟိုထားစရာလည်းနေရာအကြောင်းဆိုတော့ကွာကမန်ကရန်ပေါ့သူတို့ကလည်းဒီပြန်လာပြင်ပြင်းကြတော့ဒီနေရာမှာဒီလိုကွန်တီနီလုပ်ဖို့14ရက်ပါညာဆိုတာလည်းကျွန်တော်တို့ကဟိုတွေးကြုံရမရှိတဲ့အတွက်ကွာဟိုနင်းနေတော့ပြဿနာတော့ရှိတာပေါ့အဲအကြောင်းကနေသားလေးတွေဘာမှပြင်ဆင်မှုကျွန်တော်တို့မှမရှိဘူးသမင်းဟိုကြွေးဖို့မွေးဖို့တော့မှနှစ်ချက်ထိုးတော့မှကျွန်တော်တို့စီစဉ်ရတာလေသူတို့စားဖို့တော့ဖို့ကုန်လုံးသူတို့ကလည်းအိုင်းနေရဆိုလို့ချင်းကျွန်တော်တို့ပြောတယ်ဒီမြောက်ဒီမဲဆောက်ဘက်ကလာတဲ့ရောကထမင်းတော့မစားရသေးဘူးတဲ့ဟိုမိသားစုတွေလည်းပါတယ်ကွာအဲဆိုကျွန်တော်တို့အဲ့မှာအပူချိန်နေတိုင်းပေါ့ဟိုဘယ်လိုကောင်းလဲသူတို့ကဒီတဲ့အဲဒီရဒေသနာဆရာတွေနဲ့ဆက်စီပြီးတော့ဟိုယောဂနေတာရှိမရှိပေါ့နော်ဟိုအဲ့လိုမျိုးကျွန်တော်တို့ကတွေ့ကြုံပြီးတော့ယောဂမရှိဘူးမရှိဘူးဆိုလို့ချင်းကျွန်တော်ဘယ်လိုလုပ်မလဲအပြန်လွတ်မလားပေါ့အဲ့ဒါတွေကစအကုန်လုံးစစီစဉ်ရတာပေါ့ကွာကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲ့ဒီညမှာဒီအောင်ကျွန်တော်စစီစဉ်ညကြတော့အဲ့ဒီကြီးရွာတကတက်ကလေးရွာဘလို့ဟောမလဲဒီဟာသူတို့ယောဂတဲ့တဘောမျိုးပေါ့အเจ้าမမထားနဲ့ပေါ့အเจ้าမလုံးဝထားလို့မရဘူးအဲဒါအောင်ချက်ချင်းရွှေပေးပါရွာသားတချို့ပါပေါ့နော်ဟိုညာ9နာရီတော့မှမရှိဒါကျွန်တော်တို့ကြောင်နဲ့ဝင်စီမြပါညာဒါမျိုးပေါ့အဲ့မှာတော်များများကိုရှင်းရခက်တာ
ဟုတ်ကဲ့ဟုတ်ကဲ့
ဘလုံးမလုံးအားနဲ့အဲ့နေရာဆပြီးတော့ကောလေးကိုဆရွှေ့ရတာ
ဟုတ်ကဲ့
အဲ့ဒါတွေးကြုံကအဲ့ကဆတာပဲ
ဟုတ်ကဲ့ကိုအောင်မိုးရေအခုကိုညင်းချောင်းကိုပြောသွားတယ်ကိုညင်းချောင်းတို့ဒီဒါကိုညင်းချောင်းကိုဘိုးဘက်မှာဂျုံရတဲ့တွေးကြုံပေါ့ကိုအောင်မိုးလေးဆလုတာကနေပြီးတော့တွေးကြုံရတဲ့တွေးကြုံလေးကိုအောင်မိုးနည်းနည်းပြောပြပါအောင
်အဲဆလုဆိုတော့ကျွန်တော်တို့အတန်ကြားတယ်ပေါ့နော်ဒီပြန်ကုန်မှာနောက်ဒီချိန်မှာဆတွေ့ပြီအစောပိုင်းနဲ့ကတော့ကျွန်တော်တို့ကပညာပေးလုပ်ငန်းလေးတွေမှာကျွန်တော်ပါဝင်ပြီးတော့ဝိုင်းကူပေးတယ်။အဲကျွန်တော်မျိုးကံလူငယ်လေးတွေရှိတယ်။လူငယ်လေးတွေကနေပြီးတော့မှသူကဘာလုပ်ချင်လဲဆိုတော့လက်ကမ်းစပောင်းတွေဝေမယ်ပေါ့နော်။အဲဝေချင်တယ်အခုဗနိုင်းတွေလုပ်ချင်တယ်ဆိုတော့ကျွန်တော်ကအွန်လိုင်းပေါ်ကနေပြီးတော့စော်ဟောပါတယ်။ဘယ်လိုစော်ဟောဆိုတော့ဒီဟာတွေမဖြစ်ခင်ကျွန်တော်ဖြစ်လာနိုင်ကြီးရှိတယ်။လုံးလုံးတစ်ပတ်နဲ့ဆယ်ရက်ကြာမှကျွန်တော်တို့ဒါတွေကတော့ထိထိလာနိုင်တယ်။ဘလူပိုးကလည်းဘာဖြစ်ဖြစ်ကူးဆက်လာမှာအဲ့အတွက်ကိုကျွန်တော်တို့ဟိုရှိတာလေးတွေနဲ့ကျွန်တော်အလူငွေစုဆောင်းပြီးတော့ကာဘာဖြစ်မဲ့ပစ္စည်းတွေဘာတွေလိုအပ်မလဲပေါ့နော်ဒါလေးတွေဝယ်မယ်ဝယ်ကြမယ်လူကြမယ်ဆိုကျွန်တော်ကစော်ရတဲ့အချိန်မှာကျွန်တော်အလူငွေတွေကိုကျွန်တော်လက်ခံလိုက်ပါတယ်အဲအဲ့ဒီမှာပြီးတော့မှကျွန်တော်ကပြည်ညချမ်းမာကပေါ့နော်ဒေါက်တာနိုင်နိုင်ထွန်းနဲ့ကျွန်တော်တိုင်ပင်ပါတယ်တိုင်ပင်ပြီးတော့မှဒီကတော့ကျွန်တော်တို့ကတော့နားမလဲဘူးကျွန်တော်နောက်က supplier အနေနဲ့လုပ်ပေးမယ်မတို့ဘာတွေလိုအပ်မလဲရှိတာဆိုကျွန်တော်ကလည်းတရင်နေမြန်နာတော့ကတော့ကဘာတော်မှဒီလိုဖြစ်ပြီးအီတလီမှာလည်းအရန်ဆုံးနေပြီအချိန်ဒီမှာအဲ့မှာကျွန်တော်တို့ကเออကျွန်တော်နောက်ကနေလူငွေစုပြီးတော့ဗောနော PPE လိုတယ်ဗာညာဆိုရန်ကုန်မြို့ကနေကျွန်တော်ဒေါက်တာခင်ရွေအောင်နဲ့ချိတ်ဆက်ပြီးတော့ကျွန်တော် PPE ကို mask ကို hand gel ကို ဟုတ်တော့ဒီဆွေရပိုင်းရတဲ့အသိမြန်မြန်မြန်မြန်ဆဆမထောက်ပံ့နိုင်သေးဘူးပေါ့နော်ဒီအချိန်ကြီးအဲ့တော့ကျွန်တော်တို့ကလည်းတန်းနိုင်တဲ့လူရှင်တွေတော့လှူတော့လှူပေးနေတယ်အဲ့မှာဒီမျိုးပေါ်ဆေးရုံဆေးကန်ဆေးပေးကန်နေမှာလေလူအပ်ချက်ရှိတယ်ဆိုတော့ကျွန်တော်အဲ့ဒါလေးတွေတော့ရှောက်လှူတယ်ဟုတ်ကဲ့အခုလည်းကျွန်တော်မက်စ်ပြန်ဟိုင်းတယ်အဲ့လိုမျိုးလေးတွေကျွန်တော်လှူတယ်ပေါ
ရယ်နောက်သူတို့ mass လက်အိတ်ပြီးလို့ရှိရင်ကျွန်တော်တို့ဒီ PPE ပေါ့ဒါမဲ့ PPE ရသူတို့အတွက်သိအများကြီးမလိုအပ်ပေမဲ့ကျွန်တော်တို့အဓိကတော့ဟိုနှာခေါင်းစီးနဲ့လက်အိတ်နဲ့ဒီသာမိုမီတာလိုဟာမျိုးကတော့အဓိကလိုအပ်
ဆိုတော့ကျွန်တော်တို့ကဝီရနေဆိုတော့ဒီအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေကိုကျွန်တော်တို့လိုက်ကြည့်ရတာပေါ့လိုက်ကြည့်အစိုးရကတော့နေ့စဉ်သတင်းတွေထဲမှာဘယ်ဒေတာကိုဘာတွေဘယ်လောက်ပို့လိုက်ပြီဆိုတော့ပြောနေတာဆိုတော့ပို့တော့ပို့တယ်ပို့တဲ့ကြားတွေကကိုမလုံလောက်သေးတာပေါ့
ဟုတ်တယ်ဗျာသူကပို့တော့ပို့နေကြပဲကျွန်တော်သူကတစ်ချက်ခါကြတော့လဲနည်းနည်းလေးပါဖြစ်နေတယ်ဆိုတော့ဟိုထိရောက်မှုပေါ့နော်ဥပမာပေါ့ဒီကျွန်တော်ကရင်မြန်မာဆိုရင်တကယ်ဟိုတာမိုမီတာမဟုတ်ပါဘူးနော်တာမိုမီတာဆိုလို့ရှိရင်အဓိကလုံရင်အချောင်း300 400လောက်လုံပါတကယ်တမ်းဒါပေမဲ့သူတို့တကယ်ပို့နိုင်တာကအဲ့လိုမျိုး300 400ပြည့်မီရလားဆိုတာပေါ့နော်အရေးကြီးတာပေါ့တကယ်တမ်းနောက်မြန်မြန်ဆန်ဆန်ရောက်ဖို့လဲလိုတာပေါ့အားလေးပါလေ
ကိုညင်းချောင်းအောင်ဒီတော့ကျွန်တော်နောက်တစ်ဆင့်ကကိုညင်းချောင်းအောင်ကိုမှုပေါ့ဆိုတော့နောက်တစ်ဆင့်ကိုကျွန်တော်ခုလိုက်ချင်တာကဒေတာဂန်ဒီရဲ့သဘောထားအမြင်ဒေတာဂန်ဒီရဲ့ကတုတ်ပြန်မှုပြုတ်မှုပုံပေါ့ဆိုတော့ပြန်လာတဲ့လူတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာဟာဒီလူတွေကပဲယောဂပို့တယ်လာတယ်ဒီလူတွေကြောင့်ပဲဖြစ်ပညာဖြစ်မယ်ဆိုပြီးတော့အမျိုးမျိုးပေါ့နော်ဒီကိုယ်နိုင်ငံသားအချင်းချင်းကြားထဲမှာကိုပဲဟိုမလူလားအပ်တဲ့စကားတွေအမုန်းစကားတွေပြောတာတွေရှိတယ်ဆိုတော့ကိုငင်းချောင်းတို့ဘကူဘက်မှာရောအဲ့ဒီအခြေအနေကစိုးတဲ့အခြေအနေရှိသလားဒါမှမဟုတ်အေးစစ်စစ်ပဲလား
ဘကူမာတော့ကိုဟာပေါ့ဒီနေ့အထိကတော့အေးစစ်ပဲပေါ့နေကင်းဟိုဟာကျွန်တော်တို့တန်တရားလူနာတယောက်ပေါ့အဲ့ဒါတော့63နှစ်ကတော့ဆုံးသွားတယ်ပေါ့ကွာဒါပေမဲ့လည်းဒီညမှာ negative ဟိုဟာဖြစ်တာပေါ့သူ့ရဲ့ယောဂါကတာမန်ကျွန်တော်တို့ဒီအစားမားပြီးတော့ဝန်သွားတဲ့အဲ့လိုမျိုးတွေပေါ့ဒါပေမဲ့ကျွန်တော်တို့ brighter အနေနဲ့တော့ကိုဟာဟိုစိတ်ပူတာပေါ့တကယ်လို့ဖြစ်သွားရင်ဘယ်လိုလုပ်ကြမလဲပေါ့ဒါပေမဲ့လည်းဟုဒီဟာကလည်းကိုပြီးတော့ပြန်နေရပဲဟိုပါနိုင်နေပေါ့နော်ဒီယောဂဟိုနှစ်ကြီးရဲ့ UK တို့ OZ တို့အစပြီးတော့ဟိုယောဂဖြစ်ကြတော့လေကျွန်တော်တို့အပြီးတော့ပြန်နေပဲပါမယ်ဆိုပြီးတော့ပြန်ဟောပဲအဓိကကျွန်တော်တို့က quarantine ထားစောင့်ကြည့်ပေါ့ အဲ့ပိုင်းတွေကပဲစမယ်ဆိုအဲ့လိုမျိုးဖြစ်နေတာကိုက
ဟုတ်ကဲ့
ယောဂရဲ့ဟိုအတိတ်ကတော့ဟူလောစေရတော့ဟိုပကိုးလဲဟူဒီဒီပါမတမ်းမကြပါဘူးဖြစ်တယ်လည်းမရှိပါဘူးကို
ဟုတ်ကဲ့ဆိုတော့ဒေသခံတွေပေါ့လေရပ်ရတွေကလူတွေရဲ့ဒီအပေါ်မှာသဘောထားအမြင်တွေကရောဘယ်လိုရှိကြလဲကိုကြီးကျောင်း
ကြည့်ရတော့ကိုကဟူဟာကတအားဟိုကြောက်ကြတယ်စိုးရင်ကြတယ်ဟိုဒီကမ္ဘာနိုင်ငံတွေမှာလည်းဖြစ်နေတော့လေဒီယောဂနဲ့ပတ်သက်ပြီးတော့လည်းဒီလိုနေထားပါညာဆိုတော့အကုန်လုံးကတော့ကြောက်ရွံ့စိတ်ကတော်တော်များတယ်အခုကျွန်တော်ပကိုးမှာဆိုလဲတချို့ဆိုလို့ချင်းလည်းတော်တော်များများတော့ဟိုတရားခိုင်နှုန်းရှိတဲ့နေရာမှာဟို60ရာခိုင်နှုန်းတော့လုံးဝပြန်မထွက်ဘူးပေါ့နော်40ရာခိုင်နှုန်းတော့မဖြစ်မနေသွားလာတဲ့လူတွေတော့ပဲရှိပါတယ်ဟိုဆိုင်နေတဲ့ဂုံပိတ်ထားလို့မျိုးပေါ့နော်ပေါ့နော
်ဟုတ်ကဲ့
ဒါလို့ဆိုတော့ဘယ်လိုပေါ့မလဲလူတွေရဲ့စိတ်ထဲမှာတော့ဒီယောဂနဲ့ပတ်သက်ပြီးတော့တော်တော်လေးတော့သူတို့ကြောက်ရွံ့စိတ်တော့များတယ်ကို
ဟုတ်ကဲ့ကော်မိုကော်မိုတို့ကင်းပြည်နယ်ဘက်မှာရောဒီခုနလိုဒီလိုလှုပ်ဆောင်နေရတဲ့ဟလာတီချခွဲထားရတယ်ပြန်လာကြတဲ့လူတွေကိုတီချခွဲထားရတယ်စောင့်ကြည့်နေတဲ့အကူအညီပေးနေတယ်ဒီအပေါ်မှာဒေသခံလူတွေရဲ့ရေပုံရခန်းစားချက်တုံ့ပြန်ချက်ကဘယ်လိုများရှိလဲကော်မို
အဲဝါပေါ့ကျွန်တော်တို့ဒီအကူအညီပေးကြစေရေးပေးတဲ့အပိုင်းဒီမှာတော့တက်တက်ကြွကြွလောက်ကြပါတယ်နောက်ရွာတွေလည်းရွာတွေအလဲအောက်ပေါ့နော်သူတို့ဒီရွာတွေမှာရှိတဲ့စာတင်ကျောင်းတွေမှာသူတီးတန့်ခွဲထားတယ်ဘာလို့ဆိုဒီပြန်လာတဲ့လူတွေကလည်းကျွန်တော်တို့ကရင်ကဆိုရင်တော့ပို့ပြီးတော့များတယ်လူတိုင်းနေရတော့ကြောက်ပေါ့နော်ဥရဟူဝင်တော့သွားလာနေရဆိုတော့ဒီလိုမျိုးပြန်လာနေဒီလိုယောဂဖြစ်မှာကြောက်ကြရဲဆိုတော့သူကတော့ဟိုပါပေါ့ဒီတရွာနဲ့တရွာကူးတဲ့အချိန်မှာတော့သူတို့ကတိတ်လက်မခံနိုင်ဘူးပေါ့နော်ဘာလို့ဆိုတော့ခုရွာနဲ့ကိုတီးတန်လေးတွေထားကြတယ်ဟိုတစ်ဘက်ကဆိုထုံးအိမ်မှာတခု case တခုဖြစ်သွားတယ်အဲ့ဒါပါလဲဆိုမကြီးကျွန်းကလူနာ2ယောက်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဒီတုံးဝိုင်တိုက်နယ်စေးရုံကိုပို့တဲ့အချိန်မှာထွန့်ကရွာကန်တွေကတော့ဒီအောင်ကြောက်လို့သူလက်မခံဘောနော်ရွာတွေကိုအဝင်မခံဘူးစေးရုံကိုအပို့မခံဘူးအဲ့မှာကျွန်တော်တို့နည်းနည်းညှိနှိုင်းပြီးတော့လုပ်လိုက်တဲ့အခါမှာအဆင်ပြေသွားတယ်စေးရုံမှာထားတယ်ပြီးတော့သူနည်းနည်းစစ်လိုက်တဲ့အခါမှာတော့ negative drop ကတော့ရွာသားတွေကလည်းပျော်သွားတာပေါ့နော်အဲ့အဲ့ဒါမျိုးပေါ့သူကအဲ့ဒါလေးတော့ပဲကျွန်တော်တို့သိတိုက်ခိုက်တော့မရှိပါဘူးသူကြောက်ကြတာပေါ့ကြောက်လို့သာဒီလိုဖြစ်ကြတာဟုတ်
ဟုတ်ဆိုတော့ဒီဘယ်ဒေသမှာပဲဖြစ်ဖြစ်တာမန်လူလူကြားထဲမှာတော့ဒါနဲ့ပတ်သက်ပြီးတော့ဟိုစိုးရင်တကြီးနဲ့ရှိတော့ရှိနေကြတာပေါ့နော
်ဟုတ်တယ်ဟုတ်တယ်
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုရှေ့ထိတ်ဒီတကယ်ကိုညနေစာကနေပြီးတော့ကိုကြီးညံအောင်တို့ကောမိုးတို့ဟလာဝိုင်းလုတ်ပေးနေကြတယ်ဝိုင်းကူပေးနေကြတယ်ဆိုတော့ကျွန်တော်တည်ကျင်တာကလက်ရှိအခြေအနေမှာလူဝတ်ချက်ရှိလူဝတ်ချက်တွေကတော့အများကြီးပေါ့ဗျာတိုင်းပြည်ကလည်းပဲဆင်းရဲတယ်လူလူဆိုတာကတော့ပြောမနေနဲ့တော့အဲ့လိုတိုင်းပြည်မျိုးမှာဒါကိုရင်ဆိုင်ရတဲ့အချိန်မှာလူဝတ်ချက်တွေအများကြီးရှိတဲ့အထက်ကမှာအဓိကအရေးအကြီးဆုံးလူဝတ်ချက်ရှိတယ်လို့ဆိုရင်ဘာတွေများရှိနေတယ်လဲကိုကြီးကျောင်းအောင်ပထမအဆုံးပြောပြပါအ
ရေးကြီးဆုံးဆိုတာတော့ကိုကဟိုကုသရေးပိုင်းကတော့ကျွန်တော်တို့လည်းမကျွမ်းကျင်ဘူးလေကျွမ်းကျင်ဆိုတော့လက်ရှိကိုတိုက်ရတော့ကျွန်တော်တို့ဒီကဈေးရုံဈေးအောင်နေပါတယ်အနေနဲ့တော့ဒီကလီရိုးဘယ်တော့မှဈေးရုံနေမှာထားရတာတော့ရှိတယ်ကိုဒီကွာလန်တင်းအတွက်တော့ဒီအဆလိုချင်းစင်တာတွေပါတယ်သူတို့ထားရတယ်ဒါကတော့ဟိုဆိုလိုတာဖြစ်ခဲ့ရင်တော့ကိုကဟိုဘယ်လိုကောမဲ့ပြောလို့တော့ဟိုကကောင်းပေါ့နော်ကျွန်တော်နိုင်ငံလည်းနည်းပညာလည်းနည်းတယ်သူများနိုင်ငံလိုလည်းဟိုမဖြစ်တော့မဖြစ်ပါစေနဲ့ပဲကျွန်တော်တို့ကတော့နေ့တိုင်းစုတောင်းနေရတဲ့နေသားပါအဲ့လိုအဲ့လိုပဲကျွန်တော်တို့ပြောရမှာဒါဖြစ်
တယ်။ဟောဆိုတော့ကိုညညောင်းလက်ရှိကိုညညောင်းကိုယ်တိုင်လုံနေတဲ့အချိန်မှာတော့ကြီးကြီးမားမားလူဝက်အရေးအကြီးဆုံးလူဝက်ချက်မျိုးမရှိဘူးလို့ပြောလို့ရသလား
။ပစ္စည်းပိုင်းဟုတ်လားကို
။ဟုတ်ကဲ့ကိုညညောင်းကိုလုတ်ကင်ဆောင်ရတဲ့ပိုင်းမှာပစ္စည်းပိုင်းထောက်ကူပေးမှုပိုင်းအကူအညီပေးမှုပိုင်းစသည်အားဖြင့်ပေါ့
။သူလက်ရှိနေတာတော့ကိုကကျွန်တော်တို့ကတော့ဒီဟိုနိုင်ငံတော်တိုင်းကမှပြောတဲ့ဟိုကျွန်တော်တို့ဒီတက်စီးဖို့ဘာညာဒီဒါဒါတွေကတော့အကုန်လုံးတိုင်းနာဆောင်ရွက်ကြပါတယ်။အဲ့တော့အပြင်မထွက်နဲ့တော့6ပေကွာနေထားပါတော့။ဒါလေးတွေကတော့အခြေခံကတော့ကျွန်တော်တို့ master တဲ့အိစားတဲ့ mask ကလည်းဟိုရှိတဲ့လူတော့တတ်ကြတာပေါ့ကွာ။မရှိတဲ့လူကြတော့လည်းမတတ်ဘူးပေါ့။အဲ့လိုမျိုးဖြစ်နေတာပေါ့
။
ဟိုဒါကိုလည်းအကုန်လုံးတစ်နှစ်တစ်မျိုးလုံးတိုင်းတာနဲ့ဝင်ငါဖို့ဆိုတာလည်းတော်တော်ခက်ခဲတယ်ဒီ။လူကြီး၄သိန်းတော့ရှိတော့အဲ့လိုမျိုးပေါ့။ကိုယ်ရင်ထဲမှာကိုနေပြီးတော့ပဲယောဂကာကွယ်တဲ့စနစ်ကတော့ကောင်းဆုံးပဲယူဆတာပါဒီမျိုးမျိုးကလူတွေနဲ့ကတော့
ဟုတ်ကိုယ်ရင်ထဲမှာကိုနေတယ်ဆိုတော့ကိုညင်းချောင်းတို့အဲ့ဒီပကူဘက်မှာရောလူတွေကအများအပြားအိမ်ထဲမှာနေကြရဲ့လား
ကျွန်တော်တို့ဘက်ကတော့ခုနကျွန်တော်ပြောသလိုပေါ့40ရာခိုင်နှုန်းလောက်ကတော့ထွက်နေတာပဲအဲ60ရာခိုင်နှုန်းကဈေးကြောင်ဈေးဝယ်တာဆိုင်တွေပိတ်ထားလို့တာပေါ့ကွာဟိုကျွန်တော်တို့ပရိုက်တာတွေဆိုလဲရှင်းပေါ်ရင်ဟိုနေရောညရောရတာပဲကိုကြီ
းအ
ဲ့လိုမျို
းဟုတ်ဆိုတော့ကော်မွေးကော်မိုးတို့ဘက်မှာရော
ဟု
တ်ကော်မွေးကော်မိုးတို့ဘက်မှာရောအခုလက်ရှိကိုယ်ကိုယ်တိုင်ရှေ့ရနေပြီးတော့လုတ်ကင်ဆောင်ရွက်နေတဲ့နေရာမှာဟလာအဓိကလူဝတ်ချက်ရှိတယ်ဆိုရင်ဘာတွေများရှိနေမလဲကွာမို့
အဓိကတော့ဒီယောဂနဲ့ပတ်သက်ဖို့ဆိုရင်တော့ကာကွယ်ကုသရေးပစ္စည်းတွေကတော့အဓိကအခြေခံအချက်ပါပဲအဲ့ဒါတော့အဓိကလိုအပ်တာနောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီလက်လွတ်လက်စားတွေကတော့အိမ်ထဲမှာမနေနိုင်ဘူးပြင်ထွက်လို့ရတယ်ဆိုဒီလူတွေတက်လည်း ဈေးနှုန်းမတက်ဖို့ကောင်ကုန်ဈေးနှုန်းတွေမတက်ဖို့ကလည်းအရေးကြီးသူတကယ်များ outbreak ဖြစ်ခဲ့ရင်တော့ကျွန်တော်တို့ဒီစားရည်ရိတ်ကြတွေကိုပံ့ပိုးနိုင်မှုအဲအဲ့ဒါတွေစီစဉ်မှုတော့တော်တော်လေးအရေးကြီးရဲ့ဗျဟုတ
်ဟုတ်တော့ခုနကျွန်တော်မြင်တဲ့မိကုန်းလိုပဲဘကိုးဘမလိုပဲလူလူကရောလူတွေကရောခုနလိုဟလာအတက်နိုင်ဆုံးအင်းကောင်နေအပြင်မထွက်ချောက်ဘူးကိုညင်းချောင်းကိုပြောသွားသလိုပေါ့ပရာဟိတလှုပ်သားတွေကျမကြီးလှုပ်သားတွေတောင်းဝန်ရှိတဲ့လူတွေဒီလူတွေကတော့သွားနေရမယ်ဒါကတော့မရှိမဖြစ်မလုံမဖြစ်သွားနေလုံနေကြမှာဆိုတော့သူတို့ကတော့ပြင်မှာသွားနေရမယ်ဒါပေမဲ့အရင်လူမျိုးဟလာအကြောင်းမရှိဘဲနဲ့အပြင်မထွက်ဘူးဖြစ်နိုင်တဲ့များအိမ်ထဲမှာနေဖို့ဆိုတာမျိုးတွေကိုရောကော်မိုးတို့ဘက်မှာလိုက်နာကြရလားအ
ဲအများစုကတော့လိုက်နာပါတယ်ဟိုဆိုင်တွေတော်တော်များများလေးပေးကုန်ပြီအဓိကတော့ကျွန်တော်တို့အခြေခံကြရတယ်နော်လက်လို့လက်စားပေါ့နော်အခြေခံကြတဲ့လူလန်းသားတွေကတော့သွားလာနေတုန်းပါပဲကျွန်တော်တို့မြို့ပေါ်မှာတော့ဟိုပါပေါ့95ရာခိုင်နှုန်းတော့ကတော့အပြင်းမထွက်တော့ဘူးဟုတ်ကဲ့
တော်သေးတာပေါ့ဗျာ95ရာခိုင်နှုန်းဆိုတော့ဒါကခုနလို၄ဘုံ၃ဘုံ၄ဘုံ၃ဘုံအိမ်ထဲနေတယ်ဆိုတော့ဒါမဆိုးဘူးလို့ပြောရမှာပေါ့နော်ဆိုတော့
မများတော့အဲ့လိုဖြစ်ကုန
်ပြီဟုတ်ကဲ့ကိုညင်းညောင်ကြီးဒီကိုညင်းညောင်တို့အခုလုံနေကြတဲ့အချိန်မှာပရိဒအဖွဲ့ရင်းနဲ့အတူတူဒေသဆိုင်ရာတာဝန်ရှိသူတွေလည်းလက်တွဲပြီးတော့ဝိုင်းလုံနေကြတာရှိပါလိမ့်မယ်ဆိုတော့ဒေသဆိုင်ရာတာဝန်ရှိသူတွေအပိုင်းကရောဒီအပေါ်မှာတကယ်ကိုအရေးတယူအလေးအထားထိထိရောက်ရောက်လုံနေတယ်လို့ကိုညင်းညောင်ယူဆပါလား
ယူဆပါတယ်ဟိုပါပေါ့ကျွန်တော်တို့ကတော့ပရာဟိတဆိုတော့ကွာဒီနေ့တသိန်းရှိရင်တသိန်းဖို့ကျွန်တော်တို့ကလှုပ်လှုပ်တာပေါ့ဆယ်သိန်းရှိတော့လည်းဆယ်သိန်းဖို့ပေါ့ဒီဌာနဆိုင်ရာအနေနဲ့ကဟိုကျွန်တော်တို့ပကိုးတိုင်းဆိုလို့ချင်းကွာဆိုလိုတာ28မြို့နယ်ရှိတယ်ပေါ့28မြို့နယ်ဆိုလို့ချင်းဒီ28မြို့နယ်တော့ကိုသူတို့ကာကွယ်ရေးအားနာလိုမျိုးပေါ့ဒေသဆိုင်ရာတွေကတောင်းတဲ့ဟာတွေပေါ့နော်ကျွန်တော်မြင်ပေါ့အဲ့တော့သူတို့ပတ်စံသိန်းတရားလောက်သူတို့ချပေးတယ်ပြောတယ်အဲ့သိန်းတရားပေါ်မှာသူတို့ဒီလိုအပ်တာပစ္စည်းပေါ့နော်ဝယ်ဖို့လိုပါလို့တော့ဒါတော့သူတို့ဟိုလှုပ်ပေးတာပေါ့ဒါတော့ပြည်နယ်တွေကတော့ဒါတွေကိုသူတို့လုပ်ကြမှာပကိုးတိုင်းဒေသကြီးနောက်ရှမ်းတို့ချေချမ်းတို့ဆက်ကြတာ
ရှိပါဟုတ်ကဲ့ကွာမိုးတို့ဘက်မှာရောကွာမိုးလုံနေတဲ့လောက်အခုကိုကိုတိုင်းပြင်ပရာဟိတဟလာလုလုတဲ့လူတွေရရလူလူစသည်အပြင်ဝမ်းကူညီတဲ့ပြင်ဒေသခံတာဝန်ရှိသူတွေအပိုင်းကရောတတိယရောက်တက်တက်ကြွကြွလုံနေကြတယ်လို့ကွာမိုးခန်းစားရပါလားတွေ့ရပါလား
အာခန်းစားရပါတယ်ကျွန်တော်တို့အဓိကတော့ပင်မန်းတာတော့လက်ရှိပေါ့နော်ကျမ်းမာရေးပေါ့ဒါကျမ်းမာရေးတော့ထိဆုံးပေါ့နောက်မိသားရှိမယ်နောက်ကျွန်တော်ဒီမြို့နယ်ထွေအုပ်တို့ပေါ့တက်ဆိုင်ဌာနတွေကလည်းအစင်းစင်ပေါ်သူလောက်ကြတယ်အခုဆိုရင်ကျွန်တော်တို့မျိုးပေါ်ဆိုရင်လည်းပဲတနေ့ကဌာနကပေါ့နော်အဲမာကဆိုကျမ်းလူမှုကွန်ရီးဖွဲ့ရလဲစီးဖြန်းတယ်အဲကြောင့်မိသားကလည်းလိုက်ဖြန်းပေးတယ်အဲပြီးလို့ရှိရင်တခြားသောလူမှုကွန်ရီးဖွဲ့တွေကလည်းရှိရင်စီပင်ကလည်းသူတို့ဖြန်းတယ်ပေါ့နော်အဓိကတော့စီပင်တို့ဘာလို့ကြတော့ quarantine center တွေအဓိကဖြန်းတယ်နောက်အမိုက်သိန်းလုပ်ငန်းတွေလုပ်တယ်ပေါ့သူတို့လည်းလုပ်ပါတယ်သူတို့ထိုက်အောင်အားလျော်စွာပေါ့နော်ကျွန်တော်ဒီပရာဟိတအဖွဲ့တွေကလည်းအသင်းကြီးတွေကလည်းရှိတော့အသင်းကြီးတွေကိုယ်တိုင်ကလည်းသူကတက်ဆိုင်ရပေါ့နော်တချို့ကျတော့လည်းကြောက်တယ်မြန်မြန်လာဖြန်းပေးပါဆိုသူ request လုပ်ရင်အဲ့နေရာကြီးစီးဖြန်းတယ်ပေါ့အခုဆိုရင်တော့မြို့ပေါ်စီးဖြန်းတာ9ရက်လောက်ရှိပြီနော်ဟော flight ဖြန်းနေကြပါတယ
်ဟုတ်ကဲ့ပါကိုငင်းချောင်းအောင်ကိုအောင်မူအချိန်ပေးပြီးတော့ကျွန်တော်တို့ဆွေးနွေးခန်းစီစဉ်မှာပါဝင်တဲ့အတွက်ပြည်ပဆုံဆုံရှင်းပြပြီးတဲ့အတွက် view ရေကိုစားအထူးပဲကျေးဇူးတင်ပါတယ်လုပ်ငန်းကိန်းကန်းတွေအောင်မြင်ပါစေဘေးအန္တရာယ်ကင်းရှင်းပါစေကိုတိုင်းအတွက်ကိုကိုပတ်ဝန်းကျင်ကလူတွေအတွက်ကိုလုပ်ပေးနေတဲ့အတွက်အားလုံးအတွက်ဆုတောင်းပေးပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပြည်ဆုံနေပြီ
COVID-19 အရေးပေါ်အခြေအနေကာလအတွင်းကျွန်တော်တို့ VOA အစီအစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သေးပါခင်ဗျာ